မြန်မာနိုင်ငံအတွင်းအခြေခံအဆောက်အအုံတည်ဆောက်ရေးရင်းနှီးမြှုပ်နှံမှုတွေနဲ့ဆောင်ရွက်မှာအတူတူပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုမြန်မာနိုင်ငံစီမံကိန်းဘဏ္ဍာရေးနဲ့စစ်မှုဝန်ကြီးဌာနနဲ့အစိုးရနိုင်ငံက Infrastructure Asia AI တို့အကြားမေလ29ရက်နေ့ဗုဒ္ဓဟူးကလက်မှတ်ရေးထိုးခဲ့ပါတယ်။သဘောတူညီချက်တစ်စိတ်တစ်ပိုင်းအနေနဲ့ Infrastructure Asia AI ကမြန်မာနိုင်ငံအတွင်းအခြေခံအဆောက်အအုံစီမံကိန်းတွေအတွက်ရင်းနှီးမြှုပ်နှံမဲ့ကုမ္ပဏီတွေကိုရှာဖွေရွေးချယ်ပေးသွားမှာဖြစ်ပါတယ်။ AI ကုမ္ပဏီဟာ Enterprise Singapore နဲ့ Singapore ငွေကြေးအာဏာပိုင်အဖွဲ့တို့ပူးပေါင်းဖွဲ့စည်းထားတာဖြစ်ပြီးနိုင်ငံတကာကဆက်လက်ရေးလုပ်ငန်းရှင်တွေ၊ဗဏ္ဍာရေးအဖွဲ့အစည်းတွေနဲ့နိုင်ငံစုံဖွံ့ဖြိုးတိုးတက်ရေးဘဏ်တွေအကြားအခြေခံအဆောက်အအုံတည်ဆောက်ရေးသဘောတူညီချက်တွေရရှိရေးကြားဝင်ဆောင်ရွက်ပေးနေတဲ့ company လည်းဖြစ်ပါတယ်။အခုလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်ကြောင့်မြန်မာနိုင်ငံအတွင်းဘဏ်လုပ်ငန်းဆိုင်ရာစီမံကိန်းတွေအကောင့်အထည်ပေါ်မှာအထောက်အကူပြုမှာဖြစ်သလိုမြန်မာနိုင်ငံရဲ့ရေရှည်တည်ထောင်ခံပြေးစီမံကိန်းတွေနဲ့ကိုက်ညီတဲ့အခြေခံအဆောက်အအုံတည်ဆောက်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှု data အချက်လက်တွေရရှိရေးမှာလည်းအထောက်အကူပြုမှာဖြစ်ပါတယ်။စီမံကိန်းတွေဖွံ့ဖြိုးတိုးတက်ရေးအတွက် AI ကဘဏ်လုပ်ငန်းပိုင်းဆိုင်ရာလုပ်ငန်းကြွန့်ကျင်မှုနဲ့အသိပညာတွေမျှဝေပေးသွားမှာဖြစ်သလိုတင့်တော်တဲ့ရင်းနှီးမြှုပ်နှံသူတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေဆက်သွယ်ရှာဖွေပေးတာငွေကြေးဆိုင်ရာအကြံပေးပညာရှင်တွေကိုခန့်အပ်တာတွေမှာအကူအညီပေးသွားမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုစင်ကာပူဘက်ကဝန်ကြီးချုပ်ရုံဝန်ကြီးနဲ့ဘဏ္ဍာရေးဒုဝန်ကြီးအဖြစ်တာဝန်ယူထားတဲ့ Andrian Diraja နဲ့မြန်မာနိုင်ငံဘက်ကစီမံကိန်းဘဏ္ဍာရေးနဲ့စက်မှုဝန်ကြီးဌာနဝန်ကြီးဦးစိုးဝင်းတို့ကအတိအသင့်အဖြစ်ဆောင်ရွက်ပြီးဗီဒီယိုကတစ်ဆင့်လက်မှတ်ရေးထိုးပွဲပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။